အခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့တိုင်းတင်ဆက်နေကြအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုထုတ်လွှင့်မှာတော့မယ်အခုအပမာလဲခရိုင်းလိုပဲဇော်မုံမိုးထွန်းတဲ့အတူကျွန်တော်ဇော်ဝင်းကလက်တန်းဆွေးနွေးတင်ပြမှာဖြစ်ပါတယ် The Wall Street Journal သတင်းစာနဲ့ NBC ရုပ်သံကြားသတင်းဌာနတို့ခောက်ယူခဲ့တဲ့လူမှုဆန္ဒစစ်တမ်းသစ်တစ်ခုအရသမရဘောရှော့ပေါ်လူမှုကသဘောကျနှိမ့်ချမှုဟာ39ရာခိုင်နှုန်းအထိမကြုံစဘူးပြောနေကြဆင်းခဲ့ပါတယ်တခြားဆန္ဒစစ်တမ်းတွေအရလည်းသမရနဲ့သူ့ရဲ့ policy တွေပေါ်လူမှုရဲ့ထောက်ခံမှုတဖြည်းဖြည်းကျော်ပါလာခဲ့တာလက်နဲ့ချီပြီးကြာခဲ့ပြီဖြစ်ပါတယ်ဒါပေမဲ့လို့အတိုက်ခံဒီမိုကရက်တွေအနေနဲ့ရှိနှစ်မှာပြုတ်လို့မဲ့လွတ်တော်ယာရုသက်တမ်းတစ်ဝက်ရွေးကောက်ပွဲတွေမှာဒီအခြေအနေကနေအကျိုးအမြတ်ပေါ်အောင်လှုပ်ဆောင်နိုင်နိုင်မယ်လို့အမခန့်ချက်မရှိဘူးလို့နိုင်ငံရေးပရောဟိတ်တွေကဟောကင်းထုတ်ထားတယ်ဆိုပါလားမိုးမိုးရဲ
့ Wall Street Journal နဲ့ NBC ရုပ်မြင်သံကြားသတင်းကနေကောက်ခံတဲ့စစ်တမ်းအရာကတော့ဒီသူတို့စစ်တမ်းကောက်ခံသူတွေရဲ့က28ရာခိုင်နှုန်းလောက်ကပဲအမေရိကန်ပြည်ထောင်စုဟာလမ်းကြောင်းမှန်ကိုရှေ့ရှုနေတယ်လို့ပြောတာတွေ့ရပါတယ်။ဒါဟာစနစ်အတွင်းရရှိတဲ့ဒီလိုတုံ့ပြန်ချက်တွေထဲမှာရာခိုင်နှုန်းအနည်းဆုံးဖြစ်ပါတယ်။98ရာခိုင်နှုန်းကတော့ယူရက်မှာဒီဇင်ဘာလရွေးကောက်ပွဲဖြစ်ရင်အမေရိကန်တပ်တွေကိုအမိမြေပြန်လာစေချင်ကြပြီလို့ပြောကြပါတယ်။သမတ်ဘုရားပေါ်လူလူထောက်ခံမှုအားပေးနှုန်းကလည်းဒီလရွေအတွင်းမှာကျပြီးရင်ကျဆင်းရင်းမှာပဲ။ဤရာကိစ္စပြည်တွင်းလောင်စာဆီဈေးတက်နေတဲ့ကိစ္စနဲ့ဟာရီကိန်းကက်ထရီနာကိုအစိုးရကတုံ့ပြန်တာနှေးကွေးတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လူမှုကစိုးရိမ်ကြောင်ကြနေပါတယ်ဥစော်ရင
်လူမှုဆန္ဒစစ်တမ်းတွေကဘယ်လိုပဲဆိုဆိုသမရဘော့ချ်ကတော့မကြခင်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ဆိုခဲ့ပုံကခတ်တည်နေမယ်မို့မို့ရေအဲ့ဒီတုန်းကအတန်သွင်းထားတာကိုအလုံးကြားရအောင်ဖွင့်ပြကြရအောင်လား
As the pollsters My job is to lead and to solve problems.
ဘယ်လိုညာလို့ဆိုတာကတော့ဆန္ဒစစ်တမ်းကောက်သူတွေကိုမေးပေါ့ဗျာ။ကျွန်တော်ရဲ့လုပ်ကတော့ဥဆောင်ဖို့နဲ့ပြဿနာတွေကိုဖြေရှင်းဖို့ပါပဲ။ဒီရက်မှာအနိုင်ရှုံးကြီးနိုင်တာကိုကျွန်တော်အတတ်နိုင်ဆုံးဆက်လက်ပြောဆိုတင်ပြသွားမှာဖြစ်ပါတယ်လို့သမရဘော့ချ်ကပြောကြားသွားတာမုံမုံရဲ့။သူ့မှာကလည်းဒီပြဿနာတစ်ခုတည်းမဟုတ်သေးဘူးနော်
။ဟုတ်ပါတယ်ဦးဇော်ကြီး။သမဖို့ရှာသူ့ရဲ့အင်ဂျူရောကဥပဒေအကျိုးဆောင်ရှေ့နေပြုသမီးကြီး Harriet Myers ကိုဒီအနာယူတော်မယ့်နိုင်ငံတော်တရားရုံးချုပ်တရားသူကြီး Sandra Day O'Connor ရဲ့နေရာမှာအစားထိုးဖို့ရွေးချယ်ထားတာကြောင့်သူ့ရဲ့ Republican Party တွေဒေါသထွက်နေကြတာကိုကြေကြာကြေကြောင်းဖြစ်ဖို့လို့ကြိုးပမ်းနေပါတယ် Republican တွေဒုက္ခတွေ့နေရတဲ့အထက်ထဲမှာဒီ Congress Party ခေါင်းဆောင်တစ်ဦးကလည်းတပူပေါ်နှစ်ပူရှင့်ဆိုသလိုပဲထပ်ပြီးတော့ဒုက္ခတွေ့ကြုံနေရပါတယ်အထက်လွှတ်တော် Republican ခေါင်းဆောင် Bill Frist ဟာလည်းသူ့ရဲ့ဒီကိုပိုင် stock အယောင်အဝယ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံနေရပြီးတော့အောက်လွှတ်တော် Republican ခေါင်းဆောင် Tom DeLay ကိုလည်း Texas ပြည်နယ်ကလက်ရှိစီယုံရေးရန်ပုံငွေဥပဒေချိုးဖောက်မှုနဲ့စွဲချက်အတင်ခံရပြီးတဲ့နောက်ဒီအောက်လွှတ်တော်ခေါင်းဆောင်မှုရာထူးကနေခဏဖယ်ရှားထားပါတယ်အဲ့ဒီ Republican အမတ်နှစ်ဦးစလုံးကတော့သူတို့ဘာအမှားမှမလုပ်ပါဘူးဆိုပြီးညင်းညာပါတယ်ဥစော်ရင
်အတိုက်ခံဒီမိုကရက်တွေဟာသမရရဲ့နိုင်ငံရေးအခက်အခဲတွေကိုအရင်ပြုပြီးသူတို့အကျိုးရှိအောင်လှုပ်ဆောင်ဖို့လဲကြိုးပမ်းနေပါတယ်။ဒါပေမဲ့လို့သူတို့မှလည်းသူတို့ရဲ့ပြဿနာတွေနဲ့မုံမုံရဲ့အောင်မြင်မှုရတဲ့အခါရလိုက်မရတဲ့အခါမရလိုက်နဲ့ပေါ့လေ။ကိုယ့်ပြဿနာနဲ့ကိုယ်ဘုံဥပမာအဖြစ်ဆိုရင်အီရတ်နဲ့ပတ်သက်လို့မလုပ်ကြမလဲဆိုတဲ့အချက်ပေါ်ဒီမိုကရက်တစ်ရားမှာဆက်ပြီးကွဲပြဲနေကြတော့မယ်။တချို့လလလလတွေးခေါ်ရတဲ့အောက်ခြေလှုပ်ရှားသူတွေကအမေရိကန်တပ်တွေကိုအီရတ်ကနေရုတ်သိမ်းညင်ကြတယ်။ဒါပေမဲ့လို့ဒီမိုကရက်ခေါင်းဆောင်အများစုကတော့ဘယ်တော့အမေရိကန်တပ်တွေဌာနေကိုစပြန်ညမလဲဆိုတာတိတိကျကျအစီရင်စရာထားရှိလှုပ်ဆောင်သွားဖို့အစိုးရကိုတိုက်တွန်းတောင်းဆိုနေပေမဲ့လို့လောလောဆယ်မှာအမေရိကန်တပ်တွေအီရတ်မှာဆက်နေဖို့ကလွဲလို့တခြားနည်းလမ်းမရှိဘူးလို့သူတို့ရှုမြင်ထားကြတယ်လေ
။ဒါနဲ့ပတ်သက်ပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးရာကော်မတီရဲ့ထိပ်တန်းဒီမိုကရက်အထက်လွှတ်တော်အမတ်ဂျိုးဆပ်ဘိုင်ဒန်ကအခုလိုပြောပါတယ
် Time the president tell us how he plans on getting us out of the hole he's dug us so deeply into
နည်းနည်းကြီးသူတူးခဲ့တဲ့တွင်းထဲကနေဘယ်နည်းဘယ်ပုံနဲ့ကျွန်တော်တို့ထွက်မြောက်စေနိုင်ဖို့သူစီမံထားသလဲဆိုတာကျွန်တော်တို့ကိုသမရကပြောဖို့အချိန်တန်ပါပြီနောက်ပြီးတော့ရှီဟောင်းစကပုံလိုပဲtwin ဆက်တူရာရရုံနဲ့မလုံလောက်သေးပါဘူးတဲ့သူစီမံငင်းကဘယ်လို့ဆိုတာကျွန်တော်တို့ကိုပြောဖို့လိုအပ်ပါတယ်လို့ ထက်လွှတ်တော်မှဂျိုးဆက်ဘိုင်ဒန်ကပြောခဲ့ပါတယ်
တတိပုဂ္ဂလလိလာဆန်စစ်သူစတူဝတ်ရိုဒန်ဘတ်ဆိုသူကဒီအီရတ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်အတွင်းမှာလည်းတိတိတတ်တာသဘောထားကွဲနေကြတယ်လို့ပြောပါတယ
် Many democratic elected officials are critical of the president's handling of the war and overall performance and at the same time
ဒီကောက်ခံရတဲ့ဒီမိုကရက်တာဝန်ရှိသူတွေအနေနဲ့ဒီစစ်ပေါ်သမရကင်တွယ်လှုပ်ဆောင်ခဲ့ပုံကိုဝေဖန်ခဲ့ကြပြီမယ်လို့တချိန်ထဲမှာပဲသူတို့ဟာစစ်ဆန့်ကျင်တဲ့ဒုလလလတွေးခေါ်ရှင်ဒီမိုကရက်တီအဖြစ်တော့အရှုမြင်မခံလို့ကြပါဘူးတဲ့ဒါကြောင့်တစ်ဖက်မှာသူတို့ဟာသမရကိုဝေဖန်လိုက်တခြားတစ်ဖက်မှာတော့တိုက်ပွဲဝင်စစ်သားစစ်သမီးတွေကိုထောက်ခံအားပေးလိုက်နဲ့နှစ်ခွဖြစ်နေကြတာပဲလို့သူကပြောတယ်မဟုတ်လားမမ
ဒီမိုကရက်တီဟာတဲ့ဒီသမရကိုဝေဖန်နေုံနဲ့မပြီးသေးပါဘူးအများကြီးဆောင်ရွက်ဖို့လိုလိုပါတယ်။သူတို့ရဲ့မူဝါဒနဲ့ပတ်သက်လို့ရှိရင်လည်းတခြားပြောင်းလဲပါရှိတယ်လေ။နိုင်ငံကိုဘလို့အချိန်လေးမျိုးထိဖြစ်စေချင်တယ်လဲဆိုတဲ့သူတို့ရဲ့မူကိုလည်းချပြဖို့လိုအပ်တယ်လို့မစ္စတာရိုဒန်ဘတ်ကပြောပါတယ်။ဒါကျင်ဒီမိုကရက်စီမှာဒီပြည်တွင်းထိတ်တန့်ပြီးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့တခြားနည်းလမ်းတွေကိုပြောနိုင်ဆိုနိုင်မဲ့ခေါင်းဆောင်နိုင်ငံကိုဘလို့ဥဆောင်တင်တယ်လဲဆိုတာကိုပြောနိုင်တဲ့ခေါင်းဆောင်မရှိဘူးဖြစ်နေပါတယ်။အဲ့ဒီလိုကောင်းဆောင်မရှိဖြစ်နေတဲ့အခြေအနေဟာဒီမိုကရက်စီ2008ခုနှစ်သမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြိုင်ရွေးခံမှုပြင်ဆင်တဲ့အခါကြလို့ရှိရင်ပို့ပြီးတော့ပုံပေါ်လာမယ်ဒီကိစ္စပို့ပြီးတော့ရှုပ်ထွေးလာပါလိမ့်မယ်ဥပဆောင်ရင
်သမ္မတဘုရားရုတ်တတ်နှစ်ကြိမ်ပြီးဆုံးရင်ပြန်ရွေးကောက်ပွဲဝင်နိုင်တော့မှာမဟုတ်တဲ့အခြေအနေမှာဒီမိုကရက်တီကသာသမ္မတရာထူးကိုချိန်နေတာမဟုတ်ဘူးမုံမွန်းရီပါဘလစ်ကန်တော်များများကလည်းအင်မြူရောကိုချိန်နေကြတာမို့လာမယ့်ရွေးကောက်ပွဲမှာတိုက်ခံဒီမိုကရက်တီအနေနဲ့မဲဆန္ဒရှင်အများစုကိုဆွဲဆောင်နိုင်မှသာလူများစုပါတီပြန်ဖြစ်နိုင်လိမ့်မယ်ဆိုတာတင်ပြရင်းအမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာကဏ္ဍကိုအခန်းရလိုက်ပြပါစီခင်ဗျာ